တရုတ်သမ္မတရှီဂျင်းပင်ဟာရှေ့သတင်းပတ်ထဲမှာရုရှားနိုင်ငံကိုတွားရောက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့နှစ်နိုင်ငံစလုံးကသတင်းထုတ်ပြန်ပါတယ်။လာမယ့်တနင်္လာနေ့ကနေဗုဒ္ဓဖူးနေ့အထိခီးစဉ်တွင်မှာတော့ရုရှားသမ္မတနဲ့တရုတ်သမ္မတတို့အင်္ဂါနေ့မှာတွေ့ဆုံဆွေးနွေးမယ်လို့ရုရှားသမ္မတရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်။တနင်္လာနေ့ညမှာတော့သူတို့နှစ်ဦးညစာအတူစားပြီးတော့အလွတ်သဘောပြောကြမှာဖြစ်တယ်လို့သမ္မတရုံးပြောခွင့်ရကဆိုပါတယ်။ရုရှားခေါင်းဆောင်ရဲ့ဖိတ်ကြားမှုနဲ့လာရောက်မဲ့တရုတ်သမ္မတနဲ့နှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေဗတ်ပေါင်းစုံကနေတိုးတက်ရေးဆွေးနွေးကြမှာဖြစ်တယ်လို့ရုရှားတို့ဘက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငြိမ်းချမ်းရေးမြင့်တင်မှုနဲ့ညှိနှိုင်းဆွေးနွေးမှုတွေရှေ့တိုးလှုပ်ဆောင်နိုင်ရေးထိရောက်တဲ့အခန်းကဏ္ဍကနေလှုပ်သွားဖို့ရည်ရွယ်ချက်နဲ့သမ္မတရှီရုရှားနိုင်ငံကိုသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံဘက်ကကြေညာပါတယ်။ရုရှားဒီအပေါ်မှာအနောက်နိုင်ငံတွေကယူကရိန်းစစ်ပွဲကြောင့်တန်ခတ်အေးအေးယူနေချိန်မှာပဲတရုတ်နဲ့ပို့ပြီးတော့နီးကပ်တဲ့ဆက်ဆံရေးရဖို့ကြိုးစားနေတယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ်ရှင်။